ီတော်စုလွတ်တော်ကတောင်းဆိုထားတဲ့၆ပွင့်ဆိုင်ဆွေးနွေးပွဲကိုလာမယ့်တောက်ကြနေ့ဧပြီလ10ရက်နေ့မှာပြုလုပ်သွားဖို့ရှိတယ်လို့ဒီကနေ့ပြုလုပ်တဲ့သမ္မတနဲ့နိုင်ငံရေးခေါင်းဆောင်များတိုင်းသားခေါင်းဆောင်များတွေ့ဆုံဆွေးနွေးပွဲမှာဆုံးဖြတ်လိုက်ကြပါတယ်ဆွေးနွေးပွဲမှာပြည်တွင်းငြိမ်းချမ်းရေးအတွက်တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရေးဆေးရေးစာချုပ်ကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်ဖို့ကိုလည်းထည့်သွင်းဆွေးနွေးကြတဲ့အပြင်2015ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရည်အချက်တွေလည်းပါဝင်ပါတယ်အပြည့်အစုံကိုနေပြည်တော်မှာကိုတိုင်သွားရောက်သတင်းယူနေတဲ့ VOA သတင်းတော့ကိုစီသူကပြောပြမှာပ
ါသမရဦးသိန်းစိန်ကောက်ဝဲဦးစီးချုပ်ဒေါ်ဆန်းစုကြည်လွတ်တော်ဥက္ကဋ္ဌ2ဦးနဲ့တိုင်းသားကိုယ်စားလှယ်2ဦးတို့ပါဝင်တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးကိုလာမယ့်တောက်ကြနေ့ဧပြီလ10ရက်နေ့မှာပြုလုပ်သွားဖို့အတွက်သမရနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေကဒီကနေ့မှာသဘောတူအတည်ပြုလိုက်တဲ့အကြောင်းတရားဝင်ကြီးဌာနဝန်ကြီးဦးရဲထွတ်ကဆွေးနွေးပွဲပြီးမှသတင်းမီဒီယာတွေကိုပြောခဲ့တာ
ပါ။ဒီလိုသတို့တော်ကဒီလိုမှရေးကြီးဆိုဖြစ်တင်သွင်းတော့ဆုံးဖြတ်ထားတဲ့ကျွန်တော်တို့ခင်ဗျားတို့6ပွင့်ဆိုင်ဆွေးနွေးပွဲလို့ခေါ်နေတဲ့လူကြီး6ယောက်ရဲ့နိုင်ငံရေးရာဆွေးနွေးပွဲကိုကျွန်တော်တို့10ရက်နေ့မှာလုပ်ပါမယ်။နိုင်ငံတော်သမရအီတော်မှာလုပ်ပါမယ်။
ပြည်တော်စုလွတ်တော်ရဲ့တောင်းဆိုချက်အရတိုင်းအသားကိုယ်စားလှယ်အဖြစ်ဒေါက်တာအေးမောင်တူရဲနဲ့မလုံလောက်နိုင်ဘူးလို့ဝေဖန်တယ်ထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့ဒီကနေ့အစည်းအဝေးကိုတက်ရောက်လာတဲ့တိုင်းအသားကိုယ်စားလှယ်တွေအားလုံးကဒီချက်ကိုသဘောတူခဲ့ကြတယ်လို့ဦးရဲထွတ်ကပြောပါတယ်ဒီကနေ့ဆွေးနွေးပွဲအတွင်းတနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးအတွက်ဆွေးနွေးတာတွေလာမယ့်2015ရွေးကောက်ပွဲပြင်ဆင်မှုနဲ့ရွေးကောက်ပွဲပြီးနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ကြံကြားရေးဝန်ကြီးကပြောပါတယ
်ပြီးဒီ SCE ကိုဒါအားလုံးသဘောတူနိုင်ဒီတိုင်းအသားတွေဘက်ကသဘောတူနိုင်မှုတွေအားလုံးဝိုင်းဝန်းပါဝင်ပူးပေါင်းလို့မှတိုက်တွန်းကြဖို့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့ဟာကိုကျွန်တော်တို့ဆွေးနွေးရရှိပါတယ်။နောက်တစ်ခုကတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာတိုင်းအသားတဲ့နိုင်ငံအဖွဲ့ကြီးရဲ့ခေါင်းဆောင်တွေမကဘဲနဲ့ကြံတခြားတိုင်းအသားခေါင်းဆောင်တွေပါဝင်နိုင်ဖို့ပါဝင်နိုင်ပါဝင်မယ်။နောက်တစ်ခါတခြားနိုင်ငံရေးပါတီတွေပြင်တခြားပါဝင်တဲ့ပါဝင်လိုက်တဲ့အဖွဲ့အစည်းတွေပါဝင်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောသွားခဲ့ပါတယ်။နောက်တစ်ခုကတော့ဂျာကာလာနိုင်ငံရေးအခြေအနေတည်ငြိမ်မှုနဲ့ပတ်သက်ပြီးတော့မှအားလုံးပါဝင်ဆောင်ရွက်တဲ့လုပ်ငန်းတွေထားရှိရမယ့်သဘောထားတွေကိုဆွေးနွေးသလိုပဲရွေးကောက်ပွဲမတိုင်ခင်ဂျာကာလာနိုင်ငံရေးတည်ငြိမ်မှုသာမကရွေးကောက်ပွဲအလွန်ကျွန်တော်တို့နိုင်ငံရေးတည်ငြိမ်မှုပါစဉ်းစားဖို့လိုအပ်တယ်ဆိုတဲ့အချက်ကိုလည်းဆွေးနွေးသွားတဲ့သူတွေရှိပါတယ
်။အဲ့ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တချို့အချက်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်
အဖွဲ့အစည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပတ်သက်လို့တချို့ကထည့်ပြီးတော့မှတချို့ပုံမှတ်တွေကိုထည့်ပြောသွားတဲ့သူတွေရှိတယ်။ပါဝါရှယ်ရင်းလိုကိစ္စမျိုးနောက်တစ်ခါတရားစာရခွဲဝေခြင်းလိုကိစ္စမျိုးအခွန်ခွဲဝေခြင်းလိုကိစ္စမျိုးတွေကိုလည်းဆွေးနွေးသွားတာရှိတယ်။ဆိုတော့ဒါကဒီမှာဆွေးနွေးတဲ့အခါမှာတဲရောက်တဲ့သူတွေထဲမှာမကြခင်မှာလုံးဝလာဒီသူခေါင်းဆောင်6ယောက်ဆွေးနွေးပွဲမှာတဲရောက်တဲ့သူတွေပါနေတာ။ပါတော့ကြမှာသူတို့အနေနဲ့ကမိမိငကိုကိုယ့်ရဲ့ကိုယ်ပိုင်အမြင်ပြင်ကိုကြံတဲ့အဖွဲ့အစည်းတွေပါတီတွေတိုင်းသားကြီးရဲ့ဝင်ကြီးတွေတိုင်းသားတွေရဲ့အမြင်တွေလည်းစဉ်းစားသောက်ဝင်ရတာပေါ့ဒါမှမဟုတ်ဒီမှာအားလုံးဝိုင်းပြီးတော့အမြင်ပြလဲတဲ့ဟာတွေကဒီခုနပြောတဲ့6ခင်ဗျားတို့ပြောနေတဲ့6ပွင့်ဆိုင်တို့ခေါ်တဲ့စုစည်းပွဲအတွက်ကြရင်တော့ဖြစ်တယ်လူကြီးတွေအတွက်စဉ်းစားစရာအချက်တွေပို့ပြီးတော့ရတော့နိုင်တယ်ရှုထောင့်ကိုမစဉ်းစားပြီးတဲ့ရှုထောင့်တွေလည်းစဉ်းစားခွင့်ရတော့နိုင်တယ်ပေါ့ဒါမှမဟုတ်ကျွန်တော်ကဟိုအကျိုးရှိတယ်လို့ပြောလို့ရ
6ပွင့်ဆိုင်စုစည်းပွဲမှာဘယ်ချက်တွေကိုအဓိကထားပြီးဆွေးနွေးကြမလဲဆိုတာကတော့ခေါင်းဆောင်6ဦးပေါ်မှာပဲမူတည်ကြောင်းဦးရထုတ်ကဆက်ပြောပါရယ်ဒီကနေ့ပြုလုပ်တဲ့သမရနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းအသားကိုယ်စားလှယ်တွေပြုဆောင်တဲ့ပွဲဟာဒုတိယအကြိမ်လောက်တာပါ2015ဇန်နဝါရီလ12ရက်နေ့တုန်းကတက်ရောက်ခဲ့တဲ့ကိုယ်စားလှယ်48ဦးအတိုင်းပဲဖိတ်ကြားခဲ့ပေမဲ့ကာကွယ်ဦးစီးချုပ်ဗကြုံမူကြီးမင်းအောင်လိုင်ရခိုင်ပြည်နယ်ကိုခီးလွန်နေတာကြောင့်မတက်ရောက်နိုင်တဲ့အပြင်တိုင်းအသားကိုယ်စားလှယ်3ဦးလည်းမတက်ရောက်နိုင်တာကြောင့်ကိုယ်စားလှယ်44ဦးနဲ့စီဝေးကိုကျင်းပခဲ့ပါတယ်ခင်ဗျာ